အနိဗ္ဗာဒအနဗ္ဗဒုက္ခစောက်ထားတဲ့စကားနဲ့တတ်တည်ပြီးတော့ဘုရားကိုယ်တော်မြတ်ကပါပြောလဲဆိုတော့ဝေဒနာပရိမုတ်တိသာလတတိရှိအောင်လဲတော့ဖြင့်ဝေဒဉာဏ်ပေါင်းမှနပရိမုတ်တိလုံးဝမလို့ရနိုင်သေးပါသာလတတိလဲတော့ဖြင့်ဉာဏ်ပေါင်းလို့မှဘေးပေါင်းလို့မှတော့ဖြင့်မလို့ရနိုင်သေးဘူးတဲ့ဒီတော့ခေါင်းကြီးတော့ယောဂီများတတိတရားလက်ခံထားဖို့အရေးကြီးနေမှာပေါ့တတိတရားလက်ခံနိုင်ရေရောမြတ်ပါကောင်းမြတ်တော်မင်္ဂလာအချက်ကောင်းမြတ်တော်မင်္ဂလာနေ့တွေဖြစ်နေမြဲတတိတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒီကာယကဒုက္ခကိုယ်ချမ်းသာမှုကိုလည်းအနေနဲ့ရနိုင်ပြီးအပြင်စေတိကဒုက္ခစိတ်ချမ်းသာမှုကိုလည်းအနေနဲ့ရနိုင်ပါတယ်ဘုရားကသာပြောတယ်တတိရှိရင်ကိုယ်ချမ်းသာမှုဒုက္ခစိတ်ချမ်းသာမှုဒုက္ခကိုအမြဲတမ်းရမယ်တဲ့တတိမရှိဘူးဆိုရင်တော့ကြောင်းဉာဏ်ကြံယူလိုက်တတိတရားနဲ့မရှိတော့တဲ့ပုဂ္ဂိုလ်ကကာယကဒုက္ခလည်းမရနိုင်ဘူးစေတိကဒုက္ခလည်းပဲမရနိုင်ဘူးတတိတရားနဲ့ပြည့်စုံလို့ရှိရင်သူ့အကျက်ကလက်ပြန်နိုင်လက်ပြန်နိုင်အောင်ကောင်းမြတ်သောမင်္ဂလာနည်းတွေဖြစ်နေတယ်ကောင်းမြတ်သောနေထိုင်ခြင်းနဲ့ဖြစ်တယ်အဲ့ဒီကဘုရားတော်တော်များကဝေဒနာပရိမုတ်တိသံဃာတတိရှိအောင်လဲတော့ဖြင့်ဉာဏ်ပေါင်းလို့ကမလွတ်မြောက်နိုင်လေဘူးလို့သံဃာတတိဆိုတာကဒါရီယောတရိယနေရေသမီးဒီဝတရိယနေရေသမီးညာတရိယနေရေသမုံယောက်ျားတရိယနေရေသေရောတွေကိုတရိယနေရေအလောက်ကယေတရိယနေရေဇီဝါယေဇီဝါယေဒီတရိယနေရေအဲ့ဒီတတိမျိုးပါတော့တာမညတတိတာမတတိကိုခေါ်ရတယ်တာမတတိရှိအောင်လည်းတော့ဖြင့်သတ္တိဉာဏ်ပေါင်းလို့မှဆိုမလွတ်မြောက်နိုင်သေးဘူးတန္တရဉာဏ်ပေါင်းလို့မှလည်းမလွတ်မြောက်နိုင်သေးဘူးဓာတိဆိုတဲ့ဉာဏ်တို့မှလည်းမလွတ်မြောက်နိုင်သေးဘူးကရာဆိုတဲ့ဉာဏ်တို့မှလည်းမလွတ်မြောက်နိုင်သေးဘူးဓာတိဆိုတဲ့ဉာဏ်တို့မှလည်းမလွတ်မြောက်နိုင်သေးဘူးဗရဏဆိုတဲ့ဉာဏ်တို့မှလည်းမလွတ်မြောက်နိုင်သေးဘူးသံဃာတတိရဲ့တော့ဖြင့်ဉာဏ်ပေါင်းလို့မလွတ်မြောက်နိုင်သေးဘူးသူချတဲ့တတိရှိမှသာလေသတ္တိယံသူတို့မှလည်းပဲလွတ်မြောက်နိုင်ရဲ့ဉာဏ်သူဉာဏ်သူဉာဏ်သူကိုယ်သူဉာဏ်သူမရှိရင်လည်းသာသာသောတတိတို့ဉာဏ်သူငင်းရသူဆိုတဲ့ဉာဏ်ကျောင်းဟာတို့မှလည်းလွတ်မြောက်နိုင်သွားတယ်သတ္တိယံသူတို့မှလည်းလွတ်မြောက်သည်အပြင်အခြားသောဓာတိဆိုတဲ့ယန္တုတို့မှလည်းလွတ်မြောက်နိုင်တယ်။ခရာဆိုတဲ့ယန္တုဓာတိဆိုတဲ့ယန္တု၊မရဏဆိုတဲ့ယန္တုတို့မှလည်းလွတ်မြောက်သွားနိုင်တယ်။အဲဒီတော့အမျိုးမျိုးပုံပေါ်သောယန္တုမျိုးစုံတို့မှလွတ်မြောက်ခြင်းနဲ့လွတ်မြောက်ခြင်းလာတဲ့ဆိုရင်ဝိနည်းရဲ့ခန္ဓာမှာထူးခြားတဲ့တတိရှိအောင်ပြည့်စုံရမှာ။အဲဒီထူးခြားတဲ့တတိဆိုတာကဘလို့တတိမျိုးလဲဆိုတော့ကရုဏာတရားနဲ့ရှင်တဲ့တတိမေတ္တာတရားနဲ့ရှင်တဲ့တတိဖြစ်ဖို့လိုတယ်ကရုဏာတရားသတ္တဝါတွေအလုံးပေါ်မှာတရားများပါဘေသောကမှာမင်းသေးပါဘူးဆိုတဲ့အောက်ငယ်ကတရားနဲ့ရှင်တဲ့တတိမျိုးဟိုတတိဒီကရုဏာနဲ့ရှင်တဲ့တတိကိုခေါ်တယ်အဲဒီတော့ကရုဏာနဲ့ရှင်တဲ့တတိဖြစ်ဖို့လိုတယ်မေတ္တာတရားတွေနဲ့ရှင်တဲ့တတိဖြစ်ဖို့လိုတယ်သတ္တဝါတွေပေါ်မှာသံဃာပါစေဆိုတဲ့ပွားများပြီးတော့နေတဲ့မေတ္တာနဲ့ရှင်တဲ့တတိဖြစ်ဖို့လိုတယ်ဒါကြတော့ကရုဏာနဲ့ရှင်တဲ့တတိမေတ္တာနဲ့ရှင်တဲ့တတိဖြစ်ဖို့ကတော့ဖြင့်ပฏิပဒံ၄ပါးဝိပဿနာတရားကိုရှင်သောပွားများအထောက်၄ပါးဒီကုလပြောခဲ့တဲ့ကရုဏာနဲ့ရှင်တဲ့တတိဖြစ်လာမယ်မေတ္တာနဲ့ရှင်တဲ့တတိဖြစ်လာမယ်အဲ့တော့ပြိပဒံလေးပါအားလုံးလို့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသိကြတဲ့အဖြစ်ဖြစ်ပါလေသိကြတဲ့အမှားတွေဖြစ်လာလေသိကြတဲ့ဉာဏ်တွေဖြစ်လာလေအာရုံပေါ်တိုင်းပေါ်တိုင်းမှာလည်းရည်တိုင်းသိတာပဲဉာဏ်နဲ့အာရုံပေါ်တိုင်းမှာလည်းရည်တိုင်းသိတာပဲဒီလိုနဲ့ဒီလိုနဲ့အာရုံပေါ်တိုင်းပေါ်တိုင်းမှာလည်းရည်တိုင်းသိတာပါတော့ဒီအဲ့တတိယလိုသာထူးခြားတဲ့တတိယခေါ်ရတယ်။အာရုံပေါ်လိုက်ပေါ်လိုက်ကသူကတိုက်ကြည့်နေတယ်။ထူးခြားတဲ့တတိယမဟုတ်ဘူးဆိုလို့ဒီအာရုံပေါ်လိုက်ပေါ်လိုက်ကသူကသူ။ကျန်တဲ့အာရုံပေါ်လိုက်ကသူကသူ။ငြင်းတဲ့ဆင်းရဲတဲ့အာရုံပေါ်လိုက်ကသူကသူ ိကြတဲ့တိကြတော့ဖြင့်ဒီစီအာရုံကစံတန်းနေတဲ့သရဝံတဲ့ရှိတာတဲ့နောက်တော့အာရုံကစံတန်းနေပြီးတော့နေတဲ့သရဝံတဲ့ရှိတာတဲ့ဒီစီအာရုံကစံတန်းနေတာနောက်တော့အာရုံကစံတန်းနေတာတာကိုလည်းရှိတာအာရုံရဲ့ဒီလိုလည်းရှိတာလေအာရုံလူတွေသိလို့တဲ့အာရုံလူတွေကိုလည်းရှိတာလေအဲ့ဒါသူစားတဲ့တတိပါပဲသူစားတဲ့တတိမရှိသေးဘူးဆိုရင်အဲ့ဒါစားတဲ့အာရုံကလည်းမရှိပါဘူးအာရုံလူတွေကိုလည်းမရှိပါဘူးဘယ်လိုပါလဲတော့ဘာလို့ဒီကံနဲ့ပြောရမလဲဆိုတော့အာရုံရဲ့အစိုးရတဲ့နေရာပဲသူရှိတာကသူကစားတယ်လားအာရုံတွေရဲ့အာရုံကစိတ်နဲ့တွေ့တယ်။ဒါနဲ့လည်းဒီလိုမျိုးလည်းရတယ်လို့ပြောတာရှိပါ့မယ်။ဒီနေ့ကဒီလိုမျိုးလည်းဘုရားကလည်းရတာတော့ပါပဲ။ဒါကလည်းဒီနေ့အားဖြင့်ရှိကြတာလည်းပါကြတော့အာရုံတွေရဲ့
Yeah.